ရခိုင်နယ်အမျိုးနယ်ကကျေးရွာတွေကနေမိုင်းပေါက်ကွေးမှုတွေကြောင့်ဒေသခံအုပ်သေဆုံးပြီးတဦးတန်ရရှိတော်တဲ့ကြောင်းပြောချင်ပါတယ်ကျွန်တော်တတ်နိုင်ပါအဲ့နောက်ကမနီးပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအမျိုးနယ်ကျေးတော်ကျေးရွာနေဒီတဲ့ရင်တစ်ပတ်ထင်းမှာပဲနေရက်ဆက်တိုင်းမိုင်းပေါက်ကွေးမှုဖြစ်ခဲ့ရကဒေသခံကျေးရွာတော်တချို့ထိခိုက်သေဆုံးခဲ့ကြတာပါပြီးခဲ့တဲ့ဗုဒ္ဓဦးနေတုန်းကကျေးတော်ရွာနဲ့နှစ်မိုင်လောက်ကွာကိုပိုင်ချမ်းမှာတင်းင်းသည့်ခုဖို့တော်တဲ့အမျိုးသားတူအင်ပြန်မလာတာကြောင့်ဆွေမျိုးတွေကလိုက်ရှာမှာခြုံထင်းမှာပဲပေါက်ကွေးမှုဒဏ်ရာတွေနဲ့သေဆုံးနေတာကိုတွေ့ရှိခဲ့ရတယ်လို့မိသားစုဝင်တွေနဲ့နေဆက်သူတွေကပြောပါတယ်သေဆုံးသူရဲ့လောင်းကိုတည်ဖို့မနေ့တုန်းကစီစဉ်နေရှိမှာပဲနောက်ထပ်ပေါက်ခွေးမှုထပ်ဖြစ်ရာကနေနောက်ထပ်မျိုးသားတူတည်ဆုံးပြီးတူဒဏ်ရာရရှိခဲ့ကြောင်းဒေသခံကစုကန်ကြေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးခင်တောင်းအောင်ကပြောပါတယ်
အော်မိုင်းပုတ်တာကတော့ဥယျာဉ်ကိုသူဒင်းင်းပြီးခူးဖို့ကြွားတယ်လို့ပြောတာပါပဲခင်ဗျအော်နှစ်ယောက်တည်ပြီးတစ်ယောက်တန်ရာရတယ်ခင်ဗျဒါကဥယျာဉ်လုတ်တယ်လေယာဉ်မြေပဲလုတ်ကင်စားတော့တယ်ခင်ဗျ
ပေါက်ကွေးမှုတွင်ဒဏ်ရာပြင်းထန်ရရှိခဲ့သူကတော့အမျိုးနယ်စစ်ရုံကိုပို့ဆောင်ထားရတယ်လို့လည်းဒေသခံတွေကပြောပါတယ်လူသေဆုံးထိခိုက်တဲ့အထိပေါက်ကွေးမှုတွေကြုံခဲ့ရတဲ့အတွက်ဒေသခံတွေကြောင့်လုံခြုံရေးအတွက်စိုးရိမ်နေကြတယ်လို့ဒေသခံတဦးဖြစ်တဲ့ကိုမျိုးလင်ကပြောပါတယ
်အမင်းကဘုံပေါက်ွယ်ပြီးတဲ့နောက်ပါတော့နော်အာသူစီဝါဒေသခံစီဝါသွားတယ်ကတော့ဒါသေးပါရောပြန်ဆက်ဖို့အတွက်အဲမှာစိုးရိမ်နေကြတယ်ဘောနော်ဒါဥပဒေချင်းမှာဖိတဲ့အမင်းပေါက်ကွေးမှုတော့လူတွေတောင်ပြင်နေတဲ့ဒီဆိုရတဲ့ထိခိုက်ဒဏ်ရာရတဲ့ရှိတဲ့အတွက်ကြောင့်ဒါတော့တွေကတော့ဒေသခံရတယ်အဲ့ဒီတည်းဆိုဒုက္ခအုပ်စုထိမှာရှိတဲ့ရွာတွေတော်တော်များများကရာထိကရွာတွေကိုဆက်ဖို့အတွက်တို့အလုံးစုရင်နေကြတယ်ဘလို့တို့ရဲ့အဲ့လုံခြုံမှုအတွက်လည်းတို့တို့အတွက်အစုရင်ရတဲ့အနေထောက်ကိုရောက်ခဲ့ပြီပေါ့
စီရင်တိမှမှုတွေကြီးထွက်နေတဲ့ရခိုင်ပြည်နယ်မှာမိုင်းပေါက်ကွေးမှုတွေပါဝင်လက်နက်ကင်ပဏိပခတ်တွေနဲ့ဆက်နွယ်ပြီးအရသာထိခိုက်တည်ဆုံးမှုတွေလည်းတိုးလာနေတာပါပြီးခဲ့တဲ့တလင်းကနေနေ့ကလည်းအမ်းမြို့နယ်ကစုကိုင်းအုပ်စုတေးကန်းထောင်ကျေးရွာမှာလက်နက်ကြီးကြီးကြပေါက်ကွေးခဲ့တာကြောင့်ဒေသခံ၄ဦးဒဏ်ရာရရှိခဲ့ကြပါတယ်မိုင်းအန်ဒီတာစီရဲ့လှုပ်ရှားမှုဖွယ် MRWG ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီနှစ်ရဲ့ပထမ၅လအတွင်းမိုင်းပေါက်ကွေးမှုတွေကြောင့်တည်ဆုံးသူအရသာ20ကျော်နဲ့ဒဏ်ရာသူ100ကျော်ရှိခဲ့ကြောင်းဖော်ပြပါတယ်ထိခိုက်မှုအများစုကတော့တပ်မတော်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့ပြီးစည်ရဲတိတ်မှနေတဲ့ရှမ်းနဲ့ကရှင်ပြည်နယ်တွေမှာလည်းမိုင်းပေါက်ကွေးမှုတွေကြောင့်ထိခိုက်မှုတွေရှိခဲ့ကြောင်းပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ